စကိုင်းတိုင်းကမြန်မာအိန္ဒိယနယ်စပ်ခမ်းပန်းမြို့နယ်ကနန်းကျေးရွာအပေါ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်သုံးနှစ်အရွယ်ကလေးငယ်တယောက်သေဆုံးခဲ့ပါတယ်။နောက်မကွေးတိုင်းရေစကြိုမြို့ဘက်မှာလည်းဒီလေကြောင်းတိုက်ခိုက်မှုကြောင့်ပဲ16နှစ်အရွယ်ကလေးသေဆုံးခဲ့ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့တရင်ကိုခြေခံပြီးကိုခမောဆုံးမင်းပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းကမြန်မာအိန္ဒိယနယ်စပ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့ခမ်းပန်းမြို့အနီးကကနန်းကျေးရွာကိုဒီလဇန်နဝါရီ16ရက်မနေ့ညပိုင်းကစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒီဒေသကိုထိန်းချုပ်ထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းအသက်3နှစ်အရွယ်ကလေးငယ်တစ်ယောက်နဲ့ပြည်သူ့လုံခြုံရေးတပ်ဖွဲ့တစ်ယောက်သေဆုံးခဲ့တယ်လို့လည်းပြောပါတယ်
။မနေ့ည8:25နဲ့8:00ကြာအကြမ်းတွေမှာ3:00ချသွားကမ္ဘာမတ်ကရှိနေတဲ့ကွမ်မတ်တနီယာအနောက်ဘက်ရဲ့ကွမ်မတ်တနီယာနောက်ကနာဖုန်ကျောင်းဆိုတုံးနေတာကနန်ကျွာဖုန်ကျောင်းပါတယ်ဘလဖရဲ့ဘော်တယောက်ရဲ့ဟိုတိုင်းမြေရဲ့ရပ်သားကလေးငယ်တယောက်မြေကြီးတယောက်ဆိုတော့နေတော့ဘုံတရားရတော့လက်ရှိကျွန်တော်တရားတော့ရှင်တော့3:00ဟုတ်တယ်6:00တောင်ဘုံရဲ့ပါတယ်ဟိုတရားရတော့ဖုန်ကျောင်းဖုန်ကျောင်းနဲ့တရားရတယ်အဲ့မရှိအတန်ရှိရင်ရပြီမဟုတ်ဘူးကွာ။ဒါကဖုန်းကြောင်းမှာကအချောင်းတင်းလုံးတော့ဖြစ်သွားတယ်။ဟိုဟိုအရသာရသာအင်းရအလုံးပေါင်းရင်အင်းကြီးအချောင်းနှစ်ဖက်တလုံးပြစ်ရှိသွားတယ်
။ခံပတ်အမှတ်တရက်ွက်ကဒေသခံတဦးကလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တဲ့အခြေအနေနဲ့ပတ်သက်လို့အခုလို့ပြောပါတယ်
။ဘယ်ပြည်လို့ပြရမှမသိတဲ့လူတွေရှိကြတာပါအားလား။အခြေအနေကြည့်တော့ဒီထက်ဆိုးလာရင်တော့ပြရတော့မှာပါ။ရှိကြတယ်နော်သူတို့ဟိုအားချတဲ့နေရာတွေကလေအတိအကျချတာ။သူတို့တတိယချတဲ့ပုံစံမျိုးပါပဲ
။လေကြောင်းတိုက်ခိုက်မှုဟာစစ်ကောင်စီကိုလက်နက်ကင်စန့်ကျင်နေတဲ့ပြည်သူ့လုံခြုံရေးအဖွဲ့ဝင်တွေရှိတဲ့အနီးအနားကိုကြားရောက်ပောက်ကွဲခဲ့တာလို့လည်းဒေသခံတွေကပြောပါတယ်။ခမ်းပန့်မြို့နယ်ကနန်ကျေးရွာဟာမကြာခဏဆိုသလိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့နေရာတွေဖြစ်ပြီးအရင်ကလည်းလေကြောင်းတိုက်ခိုက်မှုတွေမှာအရသားတွေသေဆုံးခဲ့မှုပါတယ်။စစ်ကောင်စီကတော့အရင်ကလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းမှားသတင်းတူတွေရေးသားဖြန့်ဝေနေတယ်လို့လည်းတုံ့ပြန်ခဲ့ပါတယ်။အခုဒီချိန်လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ခမ်းပတ်မြို့ဟာမြန်မာအိန္ဒိယနယ်စပ်ကလေးမြို့နဲ့တမူးမြို့အကြားမှာရှိပြီး2023နိုဝင်ဘာလကလေးကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကသိမ်းပိုက်ထားပြီးပြည်သူ့အုပ်ချုပ်ရေးစနစ်နဲ့လဲပတ်နေတဲ့မြို့လည်းဖြစ်ပါတယ်။တချိန်တည်းမှာစကိုင်းတိုင်းနဲ့ကက်လီရဲ့မကွေးတိုင်းရေစကြိုမြို့နယ်မှာလည်းရေလေကျွန်းဒေသတာကောင်ကြီးွာကိုဒီလဇန်နဝါရီ16ရက်မနေ့မနေ့တနာရီမှာလေချောင်းကနေတိုက်ခိုက်ခဲ့လို့အသက်16နှစ်အရွယ်ကလေးငယ်တဦးနဲ့အသက်55နှစ်အရွယ်အမျိုးသားတဦးတေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းရေစကြိုမြို့နယ်သတင်းတာဝန်ခံက VOA ကိုပြောပါတယ်။တာကောင်ကျေးရွာကဒေသခံအများစုဟာလက်ရှိမှာဘေးလူရာကိုတိမ်းရှောင်နေကြတယ်လို့လည်းပြောပါတယ်။
အစားအိမ်ညမှာဆိုဆောင်းနေမှာရောက်တော့အဲ့အချိန်ကဟိုတိုက်လေနေရှိနေပါတော့ဆောင်းရဘုံနှလုံးအမဘုံကြီးတိုက်ခိုက်တော့ကြဟုတ်အတော့တည်းကနှစ်ယောက်ပြီးဆိုတာနှစ်ယောက်ပြီးဆိုတဲ့နေ့ကအသက်16နှစ်ရွယ်အဲဇာကလီပြောင်းနေ55နှစ်ရွယ်အဲအမျိုးသားတူပေါ့နော်အဲ့နှစ်ဦးကဒီဆောင်းလိုက်ဒီဟိုပေါင်းရဘုံနဲ့ဆိုတော့အစာကြီးမှန်တာပေါ့နော်အဲဂျွာရဲ့မြောက်ရှားလောက်ကိုကျောင်းမြောက်ဖျားဒီအခင်းကြီးရေကိုကြာတော့ရဟုတ်အခင်းကြီးရေကြာတော့ကျတော့အမဟိုအစာကြီးလွင့်ပြီးတော့မှန်ပြီးတော့ဒီဆောင်လာပြီဟုတ်လက်ရှိတော့ဒီဒေသခံကြီးတွေရောပေါ့နော်အဲ့မှာဟိုဒီရောမမနေဘူးပေါ့နော်တချို့လည်းပြေးချောင်းတချို့ကျတယ်အဲသူတို့နေလို့ပြန်နေရမျိုးတွေရောရှိပေါ့နော်ဖြစ်ကြောင်းမရှိဘဲနဲ့အဲဒီလင်းလာကြတော့ခစ်တာခဏတော့ရှောင်းရှားနေရတာပေါ့
လေချောင်းတိုက်ခိုက်ချိန်မှာတိုက်ပွဲဖြစ်တာမရှိသလိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးနယ်မြေရှင်းလင်းတာလည်းမရှိဘူးလို့ဒေသခံတွေကပြောပါတယ်ရေစကြိုမြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ